ကျင်းပြည်နယ်အတွင်းမှာရှိတဲ့ဖက်အန်ကော့ဂရိတ်ကြာရင်စိတ်ကြီးမြဝတီစားတဲ့မြို့နယ်လေးမြို့နယ်မှာရှိတဲ့အာဇာနည်ဗိမာန်နဲ့အာဇာနည်ကြောက်တိုင်လှုပ်ထားတဲ့အဆောက်အဦတွေကိုမြန်မာစစ်အုပ်ချုပ်ရေးကောင်စီကဂျွန်လ6ရက်နေ့ကဖြိုဖျက်ခဲ့ပါတယ်။ဒီအကြောင်းကျမတို့ဗီဒီယိုမြန်မာပိုင်းသတင်းတောက်မအေးမှာကပြောပြပါပါရှင်။ကျင်းပြည်နယ်အတွင်းကဖက်အန်ကော့ဂရိတ်မြဝတီကြာရင်စ ရင်ပြည်နယ်မြဝတီမြို့ကဒေသခံတဦးကပြောပြပါတယ်
။ဒီကျွန်တော်မြို့မှာကမနေ့က6နာရီမှာသမီးတို့မြို့ကိုဖြတ်လိုက်တယ်။သမီးတို့မြို့ကိုဖြတ်ပြီးတော့သူတို့အဲ့ဒီကဘုံစားဆွတ်ကြီးတွေပေါ့နော်။တကူဆွတ်ကြီးတွေနှစ်ပြီးလာပြီးတော့ဂိုင်းတွေနဲ့တင်လာပြီးတော့ချပြီးတော့အဲ့ဒီမှာဖြတ်တော့ဗျာ။ဖြတ်တော့ကျွန်တော်သိရလောက်ကတော့ဒီဘုံစားပေါ့ဟိုဘုကျော်အဆန်းပြည်ုံနဲ့အာဇာနည်ကောင်းဆောင်ကြီးအဲအာဇာနည်ကောင်းဆောင်ကြီးရုပ်စုတွေကတော့ကိုတပိုင်းပုံပေါ့ဟိုဘုကျော်ကြီးကတော့အပြည့်အဲ့ဒါတော့သူမဖြစ်ဘူးဗျာ။နောက်ကအာဇာနည်ကြောက်တိုင်သူမဖြစ်ဘူး။ဘာဖြစ်လဲဆိုတော့အဲ့ဒီအာဇာနည်ကြောက်တိုင်နောက်မှာကျွန်တော်တို့ဒီ background ကျွန်တော်ဖိမှန်ရရှိတယ်လေ။အဲအပြားကြီးပေါ့ဗျာအဲ့မှာကျဲတဲ့ဘဝနဲ့လေ။အဲအဲ့ဒါတွေကိုသူတို့ဟိုဖြတ်သွားလဲဆက်ပေါ့။
ဒီလိုဖြစ်ဖြစ်တာဟာတက်မဲ့ပုံစံနဲ့မညီပဲနိုင်ငံရေးမဲဆွယ်တဲ့ပုံစံဖြစ်နေလို့ပြန်လည်ပြုပြင်ဖို့အတွက်ဖြစ်တယ်ဆိုပြီးသတင်းမီဒီယာတွေကိုစစ်ကောင်စီဘက်ကဇွန်လ9ရက်နေ့မှာတုံ့ပြန်ခဲ့ပါတယ်။မကြသေးခင်တုန်းကလည်း NLD အစိုးရလက်ထက်မှာဗိုလ်ချုပ်အောင်ဆန်းတကားအဖြစ်အမိပြောင်းခဲ့တဲ့မွန်ပြည်နယ်ချောင်းဆောင်တကားကိုလည်းစစ်ကောင်စီလက်ထက်မှာပြန်လည်ပြီးတန်လျင်တကားချောင်းဆောင်အဖြစ်ပြန်ပြောင်းခဲ့တာကြောင့် NLD နဲ့ပတ်သက်တဲ့တင်ကြတာတွေလက်ရာတွေအနီရောင်တွေကိုအဓိကထားဖျက်ချင်လာလို့ယူဆရကြောင်းမြောက်ဒီမြို့ကန်ကဆက်ပြောပြပါတယ
်အမီရောင်သက်တော်ကြီးတို့အကုန်ဖြစ်လာရဲ့ဟိုပါပေါ့ဘုကျောင်းသံတရာဆိုဖြစ်ပြီးတော့ဘလူးကျောင်းချောင်းဆောင်တရာဆိုပြန်ပြီးတော့ဟိုပါပေါ့ကျွန်တော်အမီရောင်ကြီးဖြစ်လိုက်တယ်လေအဲ့မှာအသွေးတုပ်ပြီးတော့ဒီအနေနဲ့ထက်မှာတန်ခဲ့တဲ့ဒီသူတို့ရဲ့အမီရောင်အမီရောင်ဒီသက်တော်ကြီးအကုန်ဖြစ်ပြစ်မယ်လို့ကျွန်တော်ထင်တယ
်မြောက်ဒီမြို့ကအာဇာနည်ဗိမာန်ဟာမြို့ကန်လူလူတွေအလှူခံပြီးတိဆောက်ထားတာဖြစ်တယ်လို့ NLD နဲ့မသက်ဆိုင်ကြောင်းဒီလိုဖြုတ်ဖြတ်ခံရတဲ့အတွက်တော့လူလူတွေစိတ်မကောင်းဖြစ်ကြရလို့လည်းပြောပြပါတယ်
။ကျွန်တော်မင်းများကျွန်တော်တို့မေးကြည့်တဲ့အခါကျတော့ဗျာတပန်နဲ့ထွက်လာတော့ဒီအာသမီပန်းပြန်ကြီးဟာပြည်သူလူမျိုးနဲ့ပေါ့နော်စီရင်ကော်မတီဥက္ကဋ္ဌနဲ့ကြာမှာဒီအဲ့တော့ကလည်းခဏဆိုင်ရာကြီးဒီနေ့ရကြွန်ကြားချက်တွေအမိန့်နေတော့တောင်းခံပြီးလုပ်တာတဲ့။အဲ့တော့ဒါတွေကဒီကြီးရဲ့အဲဒီနှလုံးပေါ့နော်ဒီအာသမီပန်းပြန်ကြီးဟာ
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတော့မွန်ပြည်နယ်နဲ့ကယားပြည်နယ်တွေမှာဗိုလ်ချုပ်ကြေးရုပ်တည်ဆောက်တာဗိုလ်ချုပ်အောင်စံတရားအဖြစ်အမိပြောင်းတာတွေကိုဒေသခံတွေကကန့်ကွက်မှုတွေလုပ်ခဲ့ပါတယ်။အဲ့ဒီတုန်းကလည်းလူမှုဆန္ဒကိုမျက်ကွယ်ပြုခဲ့တာတွေရှိခဲ့ပါတယ်။အခုလည်းမြို့လူလူတွေကတည်ဆောက်ထားတာကိုအခုလိုဖျက်ပစ်တဲ့အတွက်လူမှုကတော့မကျေနပ်မှုတွေနဲ့စိတ်မကောင်းတာတွေဖြစ်ရတယ်လို့လည်းပြောပြကြပါတယ်ရှင်။